ပြည်ထောင်စုမြန်မာနိုင်ငံတော်တမရယုံ Facebook စာမျက်နှာမှာအေယာဝရီတိုင်းဝင်ကြီးချုပ်မန်းကျော်နီကိုမိမိရဲ့စန္ဒအလျောက်ယာဒုကနေနှုတ်ထွက်ခွင့်ပြုကြောင်းနိုင်ငံတော်တမရဦးထင်ကျော်ရဲ့နာမည်နဲ့အမိတ်အမှတ်တင့်မြင့်ဆောင်2018ကိုထုတ်ပြန်ထားတာတွေ့ရပါတယ်။အလားတူစွာပဲအေယာဝရီတိုင်းဒေသကြီးအစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးတန်ဇာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဝန်ကြီးဥပဟင်းကိုလည်းသူရဲ့သဘောဆန္ဒအလျောက်တိုင်းဒေသကြီးဝင်ကြီးယာဒုကနေနှုတ်ထွက်ခွင့်ပြုလိုက်တဲ့အကြောင်းအမိတ်အမှတ်ညှင့်မြင့်ဆောင်2018နဲ့ကြေညာချက်ထုတ်ပြန်ထားတာကိုတွေ့ရပါတယ်ရှင်။အခုလိုလက်ရှိ NLD အရတားအစိုးရအုပ်ချုပ်တဲ့နှစ်နှစ်တာကာလအတွင်း AR တိုင်းဝင်ကြီးချုပ်မန်းကျော်နီအပါအဝင်အရင်မွန်ပြည်နယ်ဝင်ကြီးချုပ်ဟောင်းဦးမင်းမင်းဦးတို့ရာဒူးတာဝန်ကနေနှုတ်ထွက်စာတင်တာကိုသမရကခွင့်ပြုခဲ့တယ်လို့စိုက်ပျိုးရေးဒုတိယဝင်ကြီးကိစ္စမှာတော့သမရအမိန့်နဲ့တာဝန်ကရက်ဆဲခဲ့တာဖြစ်ပါတယ်။ဒီဖြစ်စဉ်တွေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသမရကအစိုးရအဖွဲ့ဝင်ဝင်ကြီးအပြောင်းလဲတွေကိုဆောင်ရွက်တာဖြစ်ပေမဲ့လည်းNLD ဟာလက်ရှိအာဏာရပါတီဖြစ်တဲ့အတွက်ပါတီရဲ့စီကံထိန်းသိမ်းရေးနဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာတွေနဲ့တော့ဆက်ဆက်နိုင်တယ်လို့မြမအရေးလေးလာသူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရနှုတ်ထွက်တာကိုခွင့်ပြုတာပဲဖြစ်ဖြစ်တာဝန်ကရက်ဆဲတာကိုပဲဖြစ်ဖြစ်ဆောင်ရွက်နိုင်တာဟာနိုင်ငံတော်တမရပဲဖြစ်ပါတယ်။ဒီမွန်ပြည်နယ်ဝန်ကြီးချုပ်ရဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်နော်သူ့ကိုတာဝန်ကနေဟုတ်ကဲ့မပြုတ်ခင်မှာဒီအနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီကန်ထင်းသိရေးကော်မတီကနေပြီးတော့စုံစမ်းစစ်ဆေးတာတွေမေးမြန်းတာတွေလုပ်ခဲ့တာကိုတွေ့ရပါတယ်ပါတီစီကန်ထင်းသိရေးကော်မတီရဲ့အစီရင်ခံစာအပေါ်မှာထင်ဟမှုရှိတယ်လို့ပြောလို့ရပါတယ်ဒါမဲ့ချက်ပိုင်းမှာဖြစ်ဖို့ဗလားလာများနေတဲ့ဝင်ကြီးချုပ်တဦးအပါအဝင်ပေါ့လေဒီပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးတွေနှုတ်ထွက်ခွင့်ပြုမဲ့ကိစ္စနဲ့ပတ်သက်ရင်လည်းမျိုးရဒီမိုကရေစီအဖွဲ့ချုပ်ပါတီစီကန်ထင်းသိမ်းရေးကော်မတီအစီရင်ခံစာရေးတို့ရဲ့စုံစမ်းစစ်ဆေးမှုတွေရဲ့ဆက်ဆက်တဲ့ဟိုဖြစ်စဉ်တွေလည်းပဲပါဝင်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်ပိုင်းဟာရွေးကောက်ပွဲမဲဆယ်စည်းရုံးရေးကာလပြောကြားခဲ့တဲ့အတိုင်းလွှတ်တော်အမတ်တွေအစိုးရအဖွဲ့ဝင်တွေကိုတိုင်ကြားမှုတွေနဲ့ပတ်သက်လို့လက်တွေ့စုံစမ်းအရေးယူရမှာတော့တိတိယောက်ယောက်ဖြစ်အောင်ဆောင်ရွက်ဖို့လိုအပ်နေသေးကြောင်းဒေါက်တာရံမျိုးသိန်းကထောက်ပြပါဗျ
။ဟိုအစိုးရဖွဲ့ပြီးနောက်ပိုင်းမှာပေါ့လေ။အစိုးရအဖွဲ့ဝင်တွေပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့ဟိုတိုင်ကြားမှုတွေအလေးထားပြီးတော့ဆောင်ရွက်လာတာတွေ့ရပါတယ်။အဲဒီနည်းအားဖြင့်ပြောရင်တော့ပါတီရဲ့စီကံထင်းသိမ်းရေးကော်မတီကိုပို့ပြီးတော့ကြည်ကြဲပြတ်ပြတ်အလုံးလုံးနိုင်အောင်လုပ်လာတာတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်လေ့လာမိသလောက်တော့ပါတီစီကံထင်းသိမ်းရေးကော်မတီဟာဝင်နဲ့အားနဲ့မမျှတဲ့အနေအထားမျိုးဖြစ်နေတယ်လို့မြင်ပါတယ်အဲ့တော့တိုင်ကြားစာတွေကအများများတယ်သို့တော်လည်းပဲအဲ့ဒီတိုင်ကြားစာတွေကိုတော့စုံစမ်းစစ်ဆေးပြီးတော့ဆုံးဖြတ်နိုင်မဲ့လူပုဂ္ဂိုလ်ပါဝင်မှုအပိုင်းမှာအားနည်းနေတာကိုတွေ့ရပါတယ်အရေးယူမယ်လို့ပြောနေတဲ့လူတွေကိုဘယ်လိုပုံစံမျိုးအရေးယူတယ်ဘယ်လိုသတိပေးတယ်ဒါနဲ့ပတ်သက်ပြီးတော့ဒီအများပြည်သူကိုထုတ်ပြန်တာမျိုးတော့မတွေ့ရပါဘူ
းလာမယ့်ရက်ပိုင်းအတွင်းဒီနှုတ်ထွက်စာတင်မဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးတချို့ရဲ့နာမည်တွေထဲမှာတော့မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကလူမှုရေးဝင်ကြီးဦးနေမျိုးကျော်လည်းစန္ဒအလျောက်နှုတ်ထွက်စာတင်ဖို့ရှိကြောင်းတည်င်းနေထွက်နေပါတယ်ဒီတော်တွင် NLD လွှတ်တော်ကိုယ်စားလှယ်တိုင်ကြားစာဌာနကနေလက်ခံရရှိတဲ့တိုင်ကြားစာတွေအရ NLD လွှတ်တော်ကိုယ်စားလှယ်30နီးပါးမှာအရေးယူတဲ့အနေအထားတွေကိုတွေ့ရှိရတဲ့အတွက်အရေးယူပေးဖို့ဗဟိုအလုံးမှုဆောင်အဖွဲ့ကိုတင်ပြထားကြောင်းတိုင်ကြားစာဌာနအဖွဲ့ခေါင်းဆောင်ဒေါက်တာမျိုးညွန့်ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့အခမ်းအနားပြီးတည်င်းတောက်တွေကိုပြောကြားခဲ့ပါတယ်အဲ့ဒီလွှတ်တော်အမတ်အများစုဟာပါတီစည်းကမ်းကိုလိုက်နာခြင်းမရှိတာအများပြည်သူနဲ့ဆက်ဆံရမှာမောက်မာတာစတာတွေနဲ့ပတ်သက်နေတယ်လို့သူကပြောသွားပါတယ်ရှင်